ပြိုင်ပိန်းနည်းပြီးဥရောပ6နိုင်ငံကိုဖြတ်သန်းမဲ့အစီအစဉ်မှာ Jack Dovkovsky ဟာ9နိုင်ငံမြောက်ဖြစ်တဲ့ဂျာမနီနိုင်ငံကိုရောက်နေပါပြီ။သူစီးနှင်းဖြတ်သန်းလာတဲ့ခီးလန်းတွေကကျန်တော့တခါတလေအာရော့ပြီးနောက်ဆုတ်ချင်တဲ့စိတ်တွေဖြစ်လာတယ်လို့ Jack ကသူ့ရဲ့ကိုပိုင် blog မှာရေးသားထားပါတယ်။ခီးစဉ်3ပုံ2ပုံကျော်လောက်ကိုဖြတ်သန်းပြီးပြီဆိုတော့သူ့အနေနဲ့ပုံမှန်လမ်းမတွေကိုနင်းနေတဲ့အခါတောင်တွေကိုဖြတ်သန်းရတယ်လို့ခန်းစားမိတယ်လို့ရေးထားပါတယ်။ကီလိုမီတာ2000ရှည်တဲ့လမ်းခီးကိုစက်တင်ဘာလဒုတိယပတ်လောက်ကတည်းကပြိုင်ပိန်းတစ်စီးနဲ့စတင်ဖြတ်သန်းနေသူတယောက်အနေနဲ့ဒီလိုခန်းစားချက်မျိုးဖြစ်တာကိုတော့နားလည်ကြမှာပါ။ဒါပေမဲ့သူ့အတွက်ခွန်အားဖြစ်စေတဲ့အရာတွေကြောင့်ရည်မှန်းချက်ပြည့်မြောက်လို့စိတ်ချက်မှရှိနေတယ်လို့သူ့အဖွဲ့အစည်းဖြစ်တဲ့ Burma Campaign UK ညွှန်ကြားမှု Mark Farmana ကပြောပါတယ်။
Every country that Jack has been going through, she has been.
သူဖြတ်သွားတဲ့ Europe shop ဒေသခံပြည်သူတွေ Burma Campaign အဖွဲ့ဝင်တွေမြန်မာလူမျိုးတွေနဲ့တွေ့ဆုံခဲ့တယ်။မြန်မာအရေးကိုထောက်ခံတယ်လို့ပြောကြတယ်။ဒေသခံသတင်းမီဒီယာတွေကလည်းပဲတင်ပြကြပါတယ်။ Jack ကိုပုံမှန်လည်းပဲမြန်မာနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးစံပါတဲ့ T-shirt ကိုလည်းပဲဝတ်ဆင်ထားတယ်လေ။ဒီတော့စီးနှင်းပြီးဖြတ်သန်းသွားတဲ့နေရာတွေကပြည်သူတွေကိုမြန်မာအရေးနဲ့ပတ်သက်ပြီးပိုးပြီးစိတ်ဝင်စားလာအောင်လုပ်နိုင်ခဲ့ပါတယ်
။မြန်မာနိုင်ငံကအကျဉ်းသား2000လွတ်မြောက်ရေးအတွက်ကီလိုမီတာ2000စပိန်စီဖြတ်သန်းတဲ့ဂျက်ရဲ့ခီးစဉ်အကြောင်းကိုဥရောပနိုင်ငံထုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဒေသခံတွေရဲ့အားပေးတုံ့ပြန်မှုတွေလည်းရခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးတယောက်တည်းကီလိုမီတာ1000ချီပြီးစပိန်နင်းတာဆိုတော့သူ့ရဲ့လုံခြုံရေးနဲ့ပတ်သက်လို့ Mark Farmana ကိုမေးကြည့်ပါတယ်။
Generally in Europe there is law and order and security she taking routes where there is
Europe နိုင်ငံမှာတရားဥပဒေစိုးမှုတွေရှိပါတယ်လူကိုယ်တိုင်လည်းလူကြီးတိတ်တဲ့လမ်းတွေကနေမသွားပါဘူးနေချင်းဒူစီကားတဲ့နေရာတွေကနေနင်းသွားတာပါနောက်ပြီးဒီခီးစဉ်ကိုစီစဉ်ကြတဲ့ကလုံခြုံရေးအရာစိတ်ချတဲ့နိုင်ငံတွေပဲရွေးပြီးတော့စီစဉ်ခဲ့တာပါ
ဘာမကမ်ပိန်း UK ဖွဲ့ဝင်တချို့လည်းဥရောပနိုင်ငံတွေအနေနဲ့မြမအရေးစိတ်ဝင်စားလာအောင်လှုပ်ရှားကြတာတွေရှိပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်မတ်ဝီနှင်းပွင့်တုံကပေပေါင်း160အမြင့်ကလေဘော်ခုံချတဲ့အစီအစဉ်ကနေနိုင်ငံရေးအကျဉ်းသားထောက်ပံ့ရေးရန်ပုံငွေအမေရိကန်ဒေါ်လာ1000ကျော်ရှာဖွေနိုင်ခဲ့ပါတယ်။ဒီလိုလှုပ်ရှားမှုတွေရဲ့ထိရောက်မှုတွေဘယ်လိုရှိသလဲလို့ Mark ကိုမေးကြည့်တော့
What we are trying to do is to combine events which raise money and which raise awareness.
ကျွန်တော်တို့ရည်ရွယ်ချက်ကမြမအရေးနဲ့ပတ်သက်ပြီးစိတ်ဝင်စားမှုပိုရအောင်နဲ့တစ်ဖက်မှာလည်းရမငွေရှာဖွေရေးဆိုတဲ့အချက်နှစ်ချက်ကိုတပြိုင်တည်းခေါင်းထည့်ဖို့ဆောင်ရွက်ကြတာပါ။ဂျီမာကအမေရိကန်၊အဖဂန်နစ္စတန်၊အီရတ်စတဲ့နိုင်ငံတွေကသတင်းတွေကိုပဲပို့ပြီးတော့စိတ်ဝင်စားတယ်လေ။နောက်ပြီးမြမပြည်ကပြောင်းလဲလာတဲ့အခြေအနေကိုလည်းပဲကြည့်ပြီးတော့အခြေအနေတွေကောင်းလာပြီလို့ထင်နေကြပါတယ်။ဒါပေမဲ့တကယ်လက်တွေမှာမြမပြည်သူတွေမလွတ်လပ်သေးဘူးဆိုတာရဲ့နေဆက်ဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရဲ့နိုင်ငံရေးအကျဉ်းသား2000ရှိနေတာရဲ့စတဲ့အချက်တွေကိုနိုင်ငံတကာကသိအောင်ကျွန်တော်တို့တတ်နိုင်သလောက်ဆောင်ရနေတာပါ
။ဗြိတိန်နိုင်ငံသူ Burma Campaign UK အဖွဲ့ဝင် Jack Dovkovsky ရဲ့နောက်ဆုံး6နိုင်ငံမြောက်ချက်ပြည်သူသမ္မတနိုင်ငံကိုအောက်တိုဘာလတတိယပတ်လောက်မှာရောက်ရှိမှာဖြစ်ပါတယ်။မြမရေးစိတ်ဝင်စားတဲ့ဒေတာကန်ချက်ပြည်သူတွေကတော့ Jack ကိုဝိုင်းဝန်းကြိုဆိုဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်။